ရခိုင်ပြည်နယ်တရားရုံးတစ်ခုကနေထောင်ဒဏ်အသီးသီးချမှတ်လိုက်တဲ့ကုလသမဂ္ဂဝန်ထမ်း2ဦးနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုကဝန်ထမ်း2ဦးတို့ကိုချက်ချင်းပြန်လွှတ်ပေးဖို့မြန်မာနိုင်ငံလူ့ခွင့်ရေးခြေနေဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးသောမတ်အိုဟေကင်တန်းနာကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။အဲ့ဒီလူ3ဦးကိုထောင်ဒဏ်ချမှတ်လိုက်ပြီးနောက်တည့်မှာပဲမစ္စတာကင်တန်းနာကအခုလိုတောင်းဆိုလိုက်တာပါ။ဒီလိုထောင်ဒဏ်ချလိုက်တာကိုလူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့HRW ကလည်းဝေဖန်ပြောဆိုပါတယ်အပြည့်အစုံကိုကုချကျော်သိန်းကဆက်ပြောပြပါမယ်ရှင
်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဒီဂယုံတွေကိုသွေးထိုးလှုံ့ဆော်တာမှာပါဝင်ပတ်သက်တဲ့ဆိုတဲ့စွဲချက်တွေနဲ့အဲ့ဒီဝန်ထမ်း3ဦးအပေါ်ထောင်ဒဏ်2နှစ်ကနေ6နှစ်အထိတောက်ကြံနေကအသီးသီးချမှတ်ခဲ့တာပါအခုလိုထောင်ဒဏ်တွေချမှတ်လိုက်တဲ့အပေါ်ပြစ်တင်ဝေဖန်ပြီးသူတို့ကိုအမြန်ဆုံးပြန်လွတ်ပေးဖို့မစ္စတာကင်တာနာကတောင်းဆိုပါတယ်
The grounds which found the accusation against this UN staff, according to my opinion, are not.
ကျွန်တော်ရဲ့ထင်မြင်ချက်အရဆိုလို့ရှိရင်အဲ့ဒီကုလသမဂ္ဂဝန်ထမ်းတွေပေါ်ဆွဆွဲချက်တွေဟာအခြေမြင့်မရှိပါဘူး။ဒါပထမပြဿနာပါ။ဒုတိယပြဿနာကတော့မြန်မာနိုင်ငံမှာစနစ်ကျတဲ့တရားစီရင်ရေးမရှိပါဘူး။အခုဖမ်းခံရသူအများပြားဟာရှင်းနေငှားခွင့်မရ၊အထောက်အထားတွေနဲ့တက်သေတွေတင်ပြခွင့်မရဘူးဆိုတာကျွန်တော်သိထားပါတယ်။ဒါပြင်တရားစီရင်ရေးဟာဗမလိုက်တဲ့ပုံတီးခြားလွတ်လပ်တဲ့ပုံမရှိပါဘူး။ဒီ30ချက်တွေအကုန်လုံးရပြောမယ်ဆိုရင်တော့သူတို့ကိုထောင်ဒဏ်ချမှတ်လိုက်သည်ပဲဖြစ်ပါစေ။အစိုးရအနေနဲ့သူတို့အားလုံးကိုချက်ချင်းပြန်လွှတ်ပေးသင့်တယ်ဆိုတာကျွန်တော်တက်တော့ရှင်းပါတယ်
။မစ္စတာကင်တာနာရဲ့အမြင်နဲ့အလားတူပဲလူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ရဲ့အာရှဒေသစီယုံလှုပ်ဆောင်ရေးဆိုင်ရာညွှန်ကြားရေးမှူးဂျွန်စစ်စတန်ကလည်းမြင်ပါတယ
်။ Certainly the speed of the case and the terms of the chargesuggest that the case was not fair yet another example of
ဒီမှုကိုစစ်ဆေးစီရင်တဲ့နှုံးနဲ့ဆဆွဲချက်တွေအရဆိုရင်မျှတမှုမရှိဘူးဆိုတာသိကြပါတယ်ဒါအပြင်မြန်မာအနာဘိုင်းတွေဟာလူမျိုးစုချင်းချင်းကြားဟန်ချက်ညီမှုရှိအောင်လုပ်ရမယ့်အစားရိုဟင်ဂျာတွေကိုပြစ်မှတ်ထားနေတယ်ဆိုတော့နောက်ထပ်ဥပမာတစ်ခုဖြစ်ပါတယ
်မစ္စတာကင်တာနာဟာပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကမြန်မာနိုင်ငံလာပြီးရခိုင်ပြည်နယ်ဘက်သွားရောက်ခဲ့တယ်လို့ဖမ်းဆီးခံထားရတဲ့ကုလသမဂ္ဂနဲ့ INGO တွေကဝန်ထမ်းတွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။အဲ့ဒီခီးစဉ်အဆုံးသတ်မှာဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့နဲ့တီးခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်တရဖွဲ့စည်းဖို့တိုက်တွန်းခဲ့ပါတယ်။အခုဝန်ထမ်း၃ယောက်ကိုစီရင်ချက်မချခင်မှာဖမ်းထားသူတွေကအများစုကိုမြန်မာအာဏာပိုင်တွေကပြန်လွှတ်ပေးခဲ့ပါတယ်။မစ္စတာကင်တာနာတိုက်တွန်းခဲ့တယ်လို့နိုင်ငံတကာကော်မရှင်တရဖွဲ့စည်းရေးဆိုတာကိုတော့ပယ်ချပြီးပြည်တွင်းကထင်ရှားသူတွေပါဝင်တဲ့ကော်မရှင်တရကိုဖွဲ့စည်းထားပါတယ်။HRW အဖွဲ့ရဲ့ John Sisten ကအဲ့ဒီကော်မရှင်အတွက်အကြံပြုချက်တချို့ကိုပြောခဲ့ပါတယ
်။ One of the first things they need to do is to have a impartial fact-finding activity that gets to the bottom of what actually happened.
သူတို့ပထမဆုံးလုပ်တင်တာကတော့ဖြစ်ပျက်ရဲ့တကယ်အခြေခံအကြောင်းကိုသိနိုင်မဲ့ဘဲမလိုက်တဲ့အချက်လေစူးစမ်းရှာဖွေလုပ်ငန်းတွေလုပ်ဖို့ပါပဲ။ဖြစ်သွားတဲ့ပေါ်ငင်းကုန်ပြောဆိုနေတာကအခြေအနေအလဟသဖြစ်စေပါတယ်။ကျုံရင်စံကတ်မှုတွေကြီးကျယ်ဖြစ်ခဲ့တဲ့ဆိုတာကိုအတိအမှတ်ပြုပြီးတော့ဘယ်လိုဖြစ်ရလဲဘယ်သူတွေမှာတာဝန်ရှိတယ်ဆိုတာကိုစုံစမ်းစစ်ဆေးဖို့လိုပါတယ်အဲ့ဒီနောက်မှာဘယ်လိုရှေ့ဆက်သွားကြမလဲအနာဂတ်မှာပြိပခါတွေညှောနေစီပြီးလူမျိုးစုတွေကြားဘယ်လိုဟန်ချက်ညီနေထိုင်ကြမလဲဆိုတာကိုရှာဖွေဖို့ဖြစ်ပါတယ
်လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကဂျွန်စစ်စတန်ပါစကိုင်းပြည်နယ်မှာဖြစ်ခဲ့တဲ့လူမျိုးစုအချင်းချင်းအကြားယုံရင်စံကတ်မှုတွေပေါ်မြမတာဝန်ရှိသူတွေသာမကလူမှုကိုယ်တိုင်ရဲ့အမြင်နဲ့နိုင်ငံတကာကမြင်ကြတာတွေအတော်လေးကွဲပြားနေပါလေကုလသမဂ္ဂနဲ့ HRW အဖွဲ့တို့ဟာမြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေကိုတောက်လျှောက်စောင့်ကြည့်လေ့လာပြီးအစီရင်ခံစာတွေထုတ်ပြန်ခဲ့တယ်လို့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့လူ့ခွင့်ရေးချိုးဖောက်မှုတွေရပ်ဆိုင်းဖို့တိုက်တွန်းတောင်းဆိုခဲ့တဲ့အဖွဲ့တွေလည်းဖြစ်ပါတယ်အခုရခိုင်ပြည်ပြည်ပခါမှာတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကသာမကသတင်းမီဒီယာတွေအပေါ်ကိုလည်းပြစ်တင်ဝေဖန်တာတွေရှိလာခဲ့ပါတယ်ခင်ဗျာ